အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်အော့စတင်မြို့ကတိုက်ခိုင်းအရာဝင်းတစ်ခုအတွင်းတနင်္ဂနွေနေ့ကလိုက်လံပစ်ခတ်မှုကြောင့်အခုသတင်းတွင်နေတဲ့အချိန်အထိအနည်းဆုံးလူ3ဦးသေဆုံးသွားတယ်လို့အော့စတင်ရဲတပ်ဖွဲ့အရာရှိတဦးကပြောပါတယ
် We have 3 people here that lost their lives. The thoughts and prayers of this community are with them and on behalf of the Austin Police Department we're very sorry that obviously that
this လူတွေကိုလိုက်လံပစ်ခတ်နေတဲ့သနာသမားဟာအခုချိန်ထိလွတ်မြောက်နေဆဲဖြစ်ပါတယ်သူကိုဖမ်းဆီးရမိနိုင်ရေးအတွက် FBI အဖွဲ့ရဲ့အကူအညီနဲ့ကျွန်တော်တို့အပူတပြင်းလိုက်လံစုံစမ်းရှာဖွေနေဆဲဖြစ်ပါတယ်အခုလိုတည်ဆုံရသူတွေအတွက်အထူးစင်မကောင်းဖြစ်ရတယ်လို့ရဲအယားရှိကပြောသွားတာပါတည်ဆုံသူတွေဟာအသက်အရွယ်ရောက်ပြီးသူတွေဖြစ်ပြီးနေရာမှာတင်ပွဲချင်းပြီးတည်ဆုံခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီပစ်ခတ်မှုဟာအချိန်မီပေါ်လာနိုင်တဲ့အန္တရာယ်ရှိတဲ့ပစ်ခတ်မှုမျိုးအဖြစ်အော့စတင်ရဲတွေကသတ်မှတ်စောင့်ကြည့်နေတာပါတန်တရာတရားခံလူမြောက်နေစေဖြစ်တဲ့အတွက်အသက်အန္တရာယ်မရှိရအောင်ပစ်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့ခက်ခင်းင်းနေကြဖို့ရဲကနှိုးဆော်ထားပါတယ်တက်ဆက်ပြည်နယ်မြို့တော်အော့စတင်ရဲ့အနောက်မြောက်ဘက်မှာရှိတဲ့လူသိများတဲ့ဈေးဝယ်စင်တာတစ်ခုအတွင်းပစ်ခတ်မှုစတင်ဖြစ်ပွားခဲ့တာပါတနသမားဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုတော့ရဲကသိရှိထားပြီးဖြစ်တယ်လို့အော့စတင်မြို့က KVUE ရုပ်တံဌာနကပြောပါတယ်ခင်ဗျာ